ကောင်းသောနေ့လေးဖြစ်ကြပါစေလို့မိတ်ဆွေများအားလုံးကိုဆန္ဒပြုလိုက်ပါတယ်။ဒီနေ့ဖော်ပြခြင်းတဲ့အကြောင်းအရာလေးကတော့အချိန်ဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်။တချို့သောအစားတောက်စားစရာတွေကအရသာရှိရှိစားကောင်းစေဖို့အတွက်အချိန်ပေးပြီးချက်ပြုတ်ရတယ်လို့တချို့အစားတောက်တွေကြပြန်တော့လေလိုအပ်တာထပ်ပို့ပြီးအချိန်ကျကျချက်ပြုတ်မယ်ဆိုရင်အရသာမရှိတာမျိုးစားလို့မကောင်းတာမျိုးဖြစ်တတ်ပါတယ်။အစားတောက်တွေကိုကောင်းမွန်စွာချက်ပြုတ်တတ်တဲ့စဖိုမူတွေဆိုရင်ဘယ်အစားစာဆိုရင်မြေပူချိန်ဘလောက်စီပူချိန်ဘလောက်ထားပြီးချက်ပြုတ်ရတယ်ဆိုတာကောင်းကောင်းနားလည်ပါတယ်။ဒီနေ့ကျမတို့တွေပိုင်ဆိုင်တဲ့ဘဝဆိုတာကလည်းဒီလိုပါပဲ။တခါတည်းမှာအချိန်မယူပဲလင်းလင်းမြန်မြန်လှုပ်တဲ့နာတွေရှိတယ်လို့တခါတည်းမှာလည်းအချိန်ကိုစောင့်ပြီးလှုပ်ရတာတွေလည်းရှိပါသေး။အထူးသဖြင့်ဒီကာလမှာတင်ယူမိတာတွေဆင်ချင်မိတာတွေအများကြီးပါပဲ။ဒီကာလအချိန်ကိုလူတိုင်းကမြန်မြန်ပုံဆုံးစေချင်ပေမဲ့တီးခံပြီးမြန်မြန်ပြီးအောင်စောင့်နေကြရတယ်မဟုတ်လား။အဲ့လိုတီးခံပြီးစောင့်ဆိုင်နေရတဲ့ကာလမှာဒီအချိန်ကိုဘယ်လိုအကျိုးရှိရှိနဲ့ပြီးအောင်စောင့်မလဲဆိုတာအရေးကြီးပါတယ်။လှုပ်တလောက်မတိုးတက်လာတဲ့အခါလက်လျှော့ပြက်လက်ချင်စိတ်တွေဖြစ်လာကြမှာပါပဲ။ခြေကုံလက်ပန်းချပြီးစိတ်ပြက်လက်ပြက်အချိန်ကိုဖြုံတီးပြက်လိုက်ချင်မိကြမှာပဲ။ဒါပေမဲ့တေချာပြန်တွေးကြည့်ရင်ဘဝဆိုတာကအရရာတိုင်းဟာသူ့အချိန်နဲ့သူရှိတဲ့အတွက်ရရှိထားတဲ့အချိန်တွေမှာအကျိုးရှိရှိဘဝအတွက်အသုံးချတတ်ဖို့လိုတယ်ဆိုတာကိုဆင်ခြင်မိပါတယ်။ဒေသနာကျမ်းခန်းကြီး3အငယ်1မှာခတ်သိမ်းသောအမှုရာတို့သည်မိမိတို့အချိန်ရှိ၏။မိုးကောင်းကင်အောက်၌ကြံစီသည်မျှအသီးသီးတို့ကိုဖြူရသောအချိန်ရှိ၏ဆိုတဲ့အတိုင်းပညာရှိသူထက်မြတ်သူတွေဟာသူတို့ရရှိရဲ့အချိန်တွေကိုသူတို့ဘဝတွေအတွက်အကျိုးရှိရှိအသုံးချတတ်ကြတယ်ဆိုတာဆင်ခြင်မိရင်ကျမတို့တွေလည်းကိုယ်ရရှိတဲ့အချိန်တွေကိုအကျိုးရှိရှိဖြတ်တန်းနိုင်ကြပါစေလို့ဆန္ဒပြုရင်းခွန်အားပေးလိုက်ပါတယ်။ကျမ်းသာသူတယောက်စီတိုင်းပေါ်မှာဖျားသခင်တာ၍ကောင်းချီးပေးပါစေ။အာမ